မင်္ဂလာပါခင်ဗျာအခုမှမသားသားစကားများအစီအစဉ်မှာပြီးခဲ့တဲ့တစ်ပတ်အတွင်းပြောစမှာဖြစ်ခဲ့တဲ့စကားတစ်ခုနဲ့စတင်ကြပါမယ်တမတော်ပိုင်းမြမစီးပွားရေးဥပိုင်လီမိတက်ဟာနိုင်ငံနဲ့စီးပွားရေးလုပ်ငန်းကြီးတွေကိုလေဝကြီးအုပ်လုပ်ကင်နေပေမဲ့လို့အကျိုးအမြတ်ကိုဗိုလ်ချုပ်ကြီးတွေကသာခံစားနေရပြီးအောက်ခြေတပ်သားတွေအနေနဲ့မသိယုံတမဲဆင်းရဲနွမ်းပါစွာနေထိုင်နေကြတာကြောင့် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မိုးညိုကပြောလိုက်ပါတယ်နေပြည်တော်မှာကျင်းပတဲ့2016-2019 ဘဏ္ဍာနှစ်အတွက်မြို့သားစီမံကိန်းဥပဒေကြမ်းအပေါ်ဇန်နဝါရီလ15ရက်နေ့ကဆွေးနွေးကြရမှာဒေါက်တာအောင်မိုးညိုကအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ
်။အထည်ချုပ်ဆက်ယုံလည်းမြန်မာစီးပွားရေးဥပိုင်းလေဘရောင်းတောင်စီမံကိန်းလည်းမြန်မာစီးပွားရေးဥပိုင်းကျေငါးဝင်ပင်လေကူးတင်မောလိုင်းလည်းဥပိုင်းစသည်ဖြင့်ဥပိုင်းပိုင်နာတို့များတော်လဲအောက်ခြေတက်မတော်သားများဤလူမှုစီးပွားဘဝကိုဘယ်လောက်အထောက်အကူပြုနေသလဲကျွန်တော်မသိပါဘူး။ကျွန်တော်မဲဆန္ဒနဲ့တက်မတော်ဝါတက်မှာတော့မသေးယုံတမဲစားနေကြရပြီးအချက်လူယုံဝစ်စင်နေကြပါတယ်။ထင်းခွေးစားတဲ့လူနဲ့တောယုံအောင်ကြကင်မုံရခုရောင်းတဲ့လူနဲ့ဘယ်လိုမဖြစ်သင့်ပါဘူး။အရာကြီးကြီးများအရှံပဲပြည့်စုံနေသလောက်အောက်ခြေရဲဘော်တွေစီးရဲချိုးတဲ့နေမဲ့ဆိုရင
်ဒေါက်တာအောင်မိုးညိုပြောတော်တာဖြစ်ပါတယ်။ဒေါက်တာအောင်မိုးညိုရဲ့တင်ပြဆွေးနွေးချက်နဲ့ပတ်သက်ပြီးဒါဟာအဖွဲ့အစည်းတစ်ခုအပေါ်မှာဂုဏ်သိက္ခာထိခိုက်စေတဲ့အတွက်ဒီအသုံးနှုန်းတွေမသုံးနှုန်းမှုဆွေးနွေးချက်မပြီးခင်မှာပဲလွှတ်တော်နာရကသူရဦးရွှေမန်းကနောက်ဆုံးကြိမ်ဖြစ်သတိပေးခဲ့ပါတယ်
။ဒီမှာအဖွဲ့စည်းသို့မဟုတ်ရင်တိတ်ခါကြစီတဲ့ဇာတ်ရည်မသုံးမှန်နဲ့နောက်ဆုံးချိန်တတိပြလာ
စီဝိုင်းဥပိုင်လီမိတက်နဲ့တက်မတော်ဘော်ဝေဖန်ဆွေးနွေးခဲ့တဲ့ဒေါက်တာအောင်မိုးညိုရဲ့ဆွေးနွေးချက်တွေကိုကန့်ကွက်ပြီးဆွေးနွေးချက်မှတ်တမ်းတွေကိုပယ်ဖျက်ပြီးလွှတ်တော်တက်မတော်သားအစုအဖွဲ့ကလွှတ်တော်နာရကသူရဦးရွှေမန်းကိုစာပေးပို့တောင်းဆိုခဲ့တယ်လို့သူရဦးရွှေမန်းကပြောပါတယ်ဇန်နဝါရီလ18ရက်နေ့ကလွှတ်တော်အစည်းအဝေးမှာဒီတောင်းဆိုချက်ကိုဦးရွှေမန်းကဖတ်ပြရင်အခုလိုပြောကြားလိုက်တာဖြစ်ပါတယ်
ဒေါက်တာအောင်မိုးညိုဆွေးနွေးချက်များသည့်အဖွဲ့အစည်းတစ်ခုကုန်တီကိုထိလိုက်စေသောပေါ်ပြချက်များပါရှိနေခြင်းကြောင့်မြို့ရေးပုံမှန်63ကိုဖောက်ပြကြောင်းသိရှိရပါသည်။နောက်တစ်ပတ်ဒေါက်တာအောင်မိုးညိုဆွေးနွေးချက်များတက်မတော်သာလွှတ်တော်ကလည်းအစုအဖွဲ့မှကန့်ကွက်ပါကြောင်းနဲ့ရင်းဆွေးနွေးခဲ့သည့်ကာဝေးခန့်ကန်တဲ့နှင့်ပတ်သက်သည့်ဆွေးနွေးချက်များလွှတ်တော်မှတတော်မှတ်တမ်းမှပြည့်ပြည့်ပြီးနိုင်ပါရဲ့တင်ပြအပ်ပါရေးဆိုပြီးတော့ကျွန်တော်က
ဒါတော့သူတို့အုပ်ချုပ်မှန်ပြောသွားတာပါရခိုင်ပြည်နယ်မှာလှစ်တော်ကိုယ်စားလှယ်နေရာအများစုအနိုင်ရခဲ့တဲ့ရခိုင်မျိုးသားပါတီ ANB အနေနဲ့ပြည်နယ်အစိုးရဖွဲ့ရေးဆွေးနွေးဖို့ရွေးကောက်ပွဲအနိုင်ရထားတဲ့ NLD ပါတီဘက်ကကမ်းလန်းတာမရှိသေးဘူးလို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောလိုက်ပါတယ်ပြည်နယ်အစိုးရဖွဲ့စည်းတဲ့အခါဝန်ကြီးချုပ်နေရာပါဝင်ဦးဆောင်မှုကဏ္ဍရရှိရေးမရရှိခဲ့ရင်အတိုက်ခံဖြစ်နေတာရက်ဒီရီသဘောထားထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးအရဗီယာဆက်သွယ်မေးမြန်းရမှာဒေါက်တာအေးမောင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်အစိုးရဖွဲ့စည်းရေးနဲ့ပတ်သက်လို့ NLD ဖက်မှာပဲတာဝန်ရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရသွားပါလာတဲ့အစိုးရဖွဲ့ရဲ့သမ္မတကြီးပုံမှာအများကြီးပါတယ်အဲ့ဒီခါမှာကျွန်တော်တို့ချင်းကတာကဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းချက်ကြီးဥပဒေပါရေးသားလိုက်နိုင်ရမယ့်တာဝန်ဖြစ်တဲ့ခါမှာသမ္မတဖြစ်လာတဲ့ပါတီကြီးဆုံးဖြတ်ပေးရမှာဖြစ်ပါတယ်။တော်တော်ကျွန်တော်တို့ချင်းကပ်တဲ့ခါမှာသက်ဆိုင်ရာပြည်ထောင်ပါလီမန်ညာနဲ့ပတ်သက်တဲ့အနိုင်ငယ်ပါတီဆိုတဲ့ဒီမိုကရေစီခြေခံအချက်အလက်များရအလေးနဲ့ထားမဲ့တာဝန်တစ်ခုရှိပါတယ်။ဥတီချက်နှစ်ခုပေါ်တော့ principle တစ်ခုပေါ်မှာမူတည်ပြီးမှတကယ်ဆုံးဖြတ်ပေးရမယ့်ပုဂ္ဂိုလ်ကြီးရူသားဒီမိုကရေစီဖွဲ့ချုပ်ကိုအခြေခံပြီးရောက်လာမယ့်သမ္မတကြီးပေါ်မှာမူတည်ပါတယ်။အနိုင်ရတဲ့ပါတီမှပဲသက်ဆိုင်ရာပြည်နယ်သို့မဟုတ်တိုင်းရဲ့ဝန်ကြီးချုပ်ပေးရမယ့်အသက်ချက်မရှိပါဘူး။ဒီမိုကရေစီခြေခံရအများစုအနိုင်ရထားတဲ့ပါတီပေါ်မှာရက်ွယ်ဖြုတ်ပြမှမိပါတီစသလျင်ဥဆောင်ဆိုးရဖွင့်မယ်ဆိုတော့ကျင်းမြောင်းတဲ့ယူဆမျိုးကိုချင်းကပ်ခဲ့မယ်ဆိုရင်တပါတီအနာချက်စနစ်ကိုပြန်လဲအကောင့်ထေဖို့တဲ့ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်ကိုဖက်တွေမမိုးနေတဲ့သမ္မတကြီးအဖြစ်ပတ်တန်းတင်မှာဖြစ်ပါတယ်သမ္မတကြီးဘက်ကဆုံးဖြတ်ရမှာဖြစ်ပါ
တယ်ဒါတော့ဒေါက်တာအေးမောင်ပြောတော့တာဖြစ်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိမှသာနိုင်ငံသူနိုင်ငံသားတွေစိတ်လုံခြုံမှုရှိမှဖြစ်ပြီးနိုင်ငံသားတွေစိတ်လုံခြုံမှုရှိမှသာနိုင်ငံကုန်သိက္ခာထိမ့်သိမ့်နိုင်မှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။နိုင်ငံမှာပထမဆုံးကြိမ်လွတ်လပ်တဲ့ရှေ့နေအသင်ဘောပေါ့ရေးအတွက်နေပြည်တော်မှာကျင်းပတဲ့ဆွေးနွေးပွဲမှာဒေါက်တာဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်။ဒီအောင်ရေ
ရှင်ရေရှိမှာနိုင်ငံကနိုင်ငံသူနိုင်ငံသားတွေစိတ်လုံခြုံမှုရှိမှမဟုတ်ဘူး။နိုင်ငံသူနိုင်ငံသားတွေစိတ်လုံခြုံမှုရှိမှသာဒီမိုကရေစီနိုင်ငံရဲ့တိတ်ခေါ်ဥစ္စာထိမ့်သိမ့်နိုင်မှာဖြစ်ပါတယ်။နိုင်ငံသားတွေနိုင်ငံသားနဲ့စိတ်လုံခြုံမှုရှိတဲ့နိုင်ငံဆိုတာ
တော်ဆန်းစုကြည်ပြောတော့တာဖြစ်ပါခင်ဗျာတိုင်းရင်းသားပေါင်းစုံနေထိုင်တဲ့တိုင်းပြည်တစ်ခုဟာအားကောင်းတဲ့တိုင်းပြည်ဖြစ်နိုင်တယ်လို့တစ်ချိန်တည်းမှာလည်းအဲ့ဒီတိုင်းပြည်မျိုးဟာထိလွယ်ရှလွယ်တိုင်းပြည်မျိုးဖြစ်နိုင်တယ်လို့ အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မာလနော့စကီကပြောလိုက်ပါတယ်ဇန်နဝါရီလ19ရက်နေ့ကဘာသာပေါင်းစုံခေါင်းဆောင်တချို့ပါဝင်လူငယ်တွေရပ်ဖက်ဖွဲ့စည်းတဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးမစ္စတာမာလနော့စကီကအခုလိုပြောလိုက်တာဖြစ်ပါတယ်အခုတော့မမသားသားစကားများအစီအစဉ်ရောက်ပါခင်ဗျာကြီးစုနားစင်ကြသူအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ